တရုတ်နိုင်ငံမှာလွန်ခဲ့တဲ့24နှစ်ကခိုးယူရောင်းစားခံခဲ့ရတဲ့ကလေးငယ်တယောက်ဟာအခုအသက်26နှစ်အရွယ်ရောက်တဲ့အခါမှာမိဘအရင်းတွေနဲ့ပြန်လည်စုံစည်းခွင့်ရရှိခဲ့ပါတယ်။မိဘနှစ်ပါးဟာပျောက်ဆုံးခဲ့တဲ့သားငယ်လေးကိုတောက်လျှောက်ရှာဖွေနေခဲ့ရမှာနောက်ဆုံးတော့ရဲတပ်ဖွဲ့ရဲ့အကူအညီနဲ့တနင်္ဂနွေနေ့ကမြိတ်ဆက်လက်နဲ့ပြန်လည်ပွေးဖက်စုံစည်းခွင့်ရရှိခဲ့ပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းရှန်တောင်းပြည်နယ်လေယံကျွန်းမြို့ကကိုကန်တောင်းနဲ့ဇမီကောင်ချီဦးတို့ရဲ့အသက်2နှစ်ခွဲအရွယ်သားငယ်လေးဟာအိမ်ရှိမှကစားနေခြင်းစဉ်အမျိုးသမီးတဦးနဲ့သူ့ရဲ့အဖော်အမျိုးသားတို့ကခိုးယူပြီးတရုတ်နိုင်ငံအလဲပိုင်းကဇနီးမောင်နှံတီရောင်းချခဲ့ပါတယ်။အဲဒီနောက်ဖခင်ဖြစ်သူကသားငယ်လေးကိုပြန်လည်ရှာဖွေတွေ့ရှိနိုင်မှုအတွေ့နိုင်ငံအနှံ့ဆိုင်ကယ်စီးပြီးရှာခဲ့ပေမဲ့ရှာမတွေ့ခဲ့ပါဘူး။သူ့ရဲ့သားဖြစ်သူကိုရှာဖွေတွေ့ရှိရေးမနာရန်စူးစမ်းမှုတွေကိုမီဒီယာတွေကဖော်ပြပေးကြပါတယ်။ဒါပြင်သူဟာတခြားပြောက်တဲ့ကလေးတွေကိုလည်းရှာဖွေပေးခဲ့ပါတယ်ဒီလိုနဲ့နောက်ဆုံးမှာရဲတပ်ဖွဲ့ကသူ့ရဲ့သားကိုရှာဖွေတွေ့ရှိပြီး DNA စစ်ဆေးမှုနဲ့ခိုးယူခဲ့တာဖြစ်ကြောင်းစစ်ဆေးတွေ့ရှိခဲ့ရပါတယ်ခင်ဗျာ